ဒီကနေ့ရခိုင်ပြည်နယ်စစ်တွေမြို့စစ်တွေဟိုတယ်မှာကျင်းပတဲ့ဆွေးနွေးပွဲကိုမြန်မာအစိုးရဘက်ကပြည်နယ်ဝန်ကြီးချုပ်ဦးလာမောင်တင်ပြည်နယ်နေဆက်လုံခြုံရေးရာဝန်ကြီးဗိုလ်မှူးကြီးထိန်လင်းပြည်နယ်တရားဥပဒေချုပ်ပါဝင်10ဦးကျော်တက်ရောက်ကြသလို ALP မှငြိမ်းချမ်းရေးအဖွဲ့ကောင်းဆောင်ဒီမိုကရတစ်ဦးခိုင်စိုးနိုင်အောင်အပါအဝင်18ဦးတက်ရောက်ကြတယ်လို့သိရပါတယ်အပြီးသက်ဆွေးနွေးမှုတွေအပြီးသဘောတူညီချက်5ချက်ကိုတရားဝင်လက်မှတ်ရေးထိုးခဲ့တာဖြစ်ကြောင်းရခိုင်ပြည်နယ်နေဆက်ရေးရာလုံခြုံရေးဝန်ကြီးဗိုလ်မှူးကြီးထိန်လင်းနဲ့သဘောတူလက်မှတ်ရေးထိုးခဲ့တဲ့ ALP ငြိမ်းချမ်းရေးကိုယ်စားလှယ်အဖွဲ့ဒုတိယခေါင်းဆောင်လည်းဖြစ်ပါတီတွဲဘက်အထွေထွေမှုနှစ်လည်းဖြစ်တဲ့ဦးခိုင်သုခက RFA ကိုအခုလိုပြောပါတယ်
ဒီတစ်ချက်ကတော့ကျွန်တော်တို့တမတော်နဲ့ဒီရခိုင်ပြည်လက်မဲ့ပါတီတို့ဟာဒီ2012ခုနှစ်မနက်ကျ AB 6ရက်နေ့ကစပြီးတော့ပြန်လာတိကတိတ်မှုတွေကိုရဆိုင်ထားရန်ဆမနှစ်ကဦးနှစ်ဖက်အပြန်လာပြုဆိုဆက်ဆံဆွေးနွေးမှုများပြုလုပ်နိုင်ရန်အတွက်နှစ်ဖက်တူညီသောအောက်ခုပ်ပြပါနေရာများတွင်ရခိုင်ပြည်လက်မဲ့ပါတီဆက်ဆံရေးယုံများကိုဖွင့်လှစ်ရန်ဆိုတဲ့ဥစ္စာဖြစ်ပါတယ်။အဲ့မှာကျွန်တော်တို့ကဒီဆက်ဆံရေးယုံတွေကိုဇလဲဝါရဲကြောက်တူရဲအဲ့ဒီနေရာမှာဖွင့်လှစ်မှာဖြစ်ပါတယ
်။ဒါအပြင်အပြစ်ခတ်ရဆက်တားစဉ်ကာလအတွင်းသဘောတူနေရာများမှာလွဲပြီးလက်နက်ကင်ဆောင်သွားမှုကိုညှိနှိုင်းပြီးမှသွားလာရေးလက်နက်မပါပဲ ALP ဖွဲ့ဝင်တွေမြန်မာပြည်တွင်လွတ်လပ်ဆောင်ရာသွားလာရေးအဲ့ဒီနောက်သဘောတူတဲ့အချိန်တစ်ခုမှာပြည်တော်စုအဆင့်ဆွေးနွေးရေးတို့ပါဝင်ပါတယ်လို့သိရပါတယ်ဒီကနေ့ဆွေးနွေးပွဲနဲ့ပတ်သက်လို့သူ့အမြင်ကိုလည်းဦးခိုင်သုခကအခုလိုပြောပါတယ
်ဆွေးနွေးပွဲကတော့အကုန်လုံးကျွန်တော်တို့ချောချောရှူရှူပဲပြီးလို့ပါပါအကြီးတူတကယ်အခက်အခဲကြီးကြည့်ပါဦးချစ်စပြီးတော့ကတော့ကျွန်တော်တို့နောက်တစ်ကြိမ်ပေါ့လေပြည်တော်စုအဆင့်ဟောကျွန်တော်တို့ဆွေးနွေးဖို့ရှိပါတယ်ဆိုတော့အဲ့ဒီခါကျမှပဲကျွန်တော်တို့နိုင်ငံရေးနဲ့ဆိုင်တဲ့ကိစ္စတွေရောတခြားအဲ့ဒီဟိုပြည်တော်စုတစ်ခုလုံးနဲ့ဆိုင်တဲ့ကိစ္စတွေကိုကျွန်တော်ဖက်ကနေပြောအဲ့ဒီဆွေးနွေးတော့မှာဖြစ်ပါတယ
်ရခိုင်မျိုးသားလွတ်မြောက်ရေးပါတီ ALP ကို1969ခုနှစ်မှာစတင်ဖွဲ့စည်းခဲ့တာဖြစ်ပြီးထိုင်းမြန်မာနယ်စပ်နဲ့အိန္ဒိယမြန်မာနယ်စပ်တို့မှာ ALP လက်နက်ကိုင်တပ်တွေကမြန်မာအစိုးရကိုတိုက်ပွဲဝင်နေခဲ့တာဖြစ်ကြောင်းပါခင်ဗျာ